ပါရှိတာမျိုးအရှိပါလွဲဆောင်တဲ့လွဲထွဲကျေးရွာတဝိုင်းမှာဘဝအမျိုးသားလွံ့မြောက်ရေးတမတော်ပီအန်အယ်နဲ့စစ်ကောင်စီတပ်ပီအန်အိုပြည်သူစစ်ဘူးပေါင်းအဖွဲ့တို့ကြားဒီလဆန်းပိုင်းကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာပါလက်တလောတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာမရှိပေမဲ့စစ်ကောင်စီတပ်ဖွဲ့တွေအင်အားဖြည့်တင်းနေကြအောင်အခြေအနေဟာတင်းမာနေတယ်လို့လည်းဒုက္ခသည်တွေကိုအခုညီပေးနေတယ
တော့ကြောက်ကြီးကြောက်တော့ဖြစ်တော့အများကြီးအီးကောင်းလို့ဟိုကြီးကြီးတော့ဖြစ်တော့ဆောက်ဆောက်ပဲမြန်မာမြောက်ဆက်ကို၄နေရ၅နေ၆နေရ၉နေရလောက်ဖိုင်ကြတယ်ဆိုရင်ဒီဆိုင်မျိုးထဲမှာ၅နေရမျိုးရဲ့ပြင်ထဲမှာ၄နေရ
စီဒါမျိုးဘက်မှာစစ်ကောင်စီတပ်တွေအင်အားဖြည့်တင်းထားတာနဲ့ပတ်သက်လို့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူဇီဝရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့မရခဲ့သလိုပို့အမျိုးသားလွတ်မြောက်ရေးတပ်မတော် PNLA ပြောရေးဆိုခွင့်ရှိသူခွန်ရိုင်းရန်ကိုမေးမြန်းထားပေမဲ့လက်တလောတုံ့ပြန်တာမရှိသေးပါဘူး။ပေးလို့ရာကိုတိမ်းဆောင်သွားတဲ့စီဆိုင်မြို့ခံတူကလက်လက်ကြီးပြစ်ခတ်တဲ့တွေနေ့စဉ်ဆိုလိုကြားနေရတယ်လို့ပြောပါတယ်
။ခုလည်းဖွဲဖက်မှလည်းပြန်လို့မရအောင်ရှင်းဖို့ဒီလိုအတွက်ဖွဲနေနေတော့လေလက်လက်ကြီးကြောကြားတယ်ဟုတ်အမြဲတမ်းတော့မဟုတ်ဒီရက်ကိုခဏခဏနေ့တိုင်းကြားညဖက်ဆိုလို့ကြားခုနည်းနည်းတော့ဟိုတော့တရက်ကို၄-၅ချက်ပေါ့နော်အဲ့လိုပဲညဖက်ဆိုတစ်ခါတည်းတရက်တည်းကြောသိအတန်သိတယ်တစ်ခါတည်းကြောလုံးဝမိတိုင်းမိတိုင်းထူတာပေါ့နော
်စီရေးတင်မှမှုတွေကြာဒေသခံအယက်သားတေးကြီးထိခိုက်မှုတွေလည်းရှိနေပါတယ်ဩဂတ်လ14ရက်တုန်းကလည်းစီဆိုင်မြို့နယ်အရှိတ်ပန်အောင်ကျေးရွာမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုကြောင့်အသက်40အရွယ်ရှိတဲ့အမျိုးသမီးတဦးသေဆုံးပြီးတော့၃နှစ်အရွယ်ကလေးငယ်ဒဏ်ရာရရှိခဲ့ကြောင်း PNLA ကဩဂတ်လ15ရက်နေ့မှာထုတ်ပြန်ထားပါတယ်တိုက်ခတ်မှုဟာ PNO ပြည်သူ့စစ်အဖွဲ့လက်ချက်အဖြစ်ပြောဆိုထားပေမဲ့တိကျအတည်ပြုလို့တော့မရပါဘူးဒေတာတည်ငြိမ်မှုမရှိသေးတာမို့တောင်းနဲ့ချီတဲ့စစ်ဘေးရှောင်တွေကနေရမပြောင်းနိုင်ကြသေးပါဘူးဘေးကင်းတဲ့ကျေးရွာဖုံးတီးကျောင်းနဲ့တောတောင်တွေထဲယာယီအမိုးကတဲထိုးပြီးတော့ဖြစ်တယ်လို့နေထိုင်ကြရတာပါဒေသခံတွေကာလကြာရှည်တိမ်းရှောင်ရတာနဲ့အမျှစားနေရေးခါအကြက်တဲရင်ဆိုင်လာရတဲ့အကြောင်းစစ်ဘေးရှောင်တွေကိုကူညီပေးနေသူတို့ကပြည်ရေးကိုအခုလိုပြောပြပါတယ်
။သက်ကုန်ပေါ်လည်းအများကြီးတယ်ရောင်းလာတယ်သူကတော့ပေါ်ပေါ်မှာချောင်းမှာပဲလိုက်နေရတယ်အဲ့လိုပေါ်နေလို့အကျိုးရတယ်များတယ်။အဲ့ဒီပြည်ဝမြောက်မှာတော့ပြီးတော့ပြည်ထူနေတယ်သူကပုံများနေတယ်။ဒီကစမကြီးခါဒီမူခါဒီပေါ်ပြီးမူရင်းဆိုတော့လေဈေးဝါဒီပြီးတော့အကျက်ခဲလာတယ်
ဆိုင်ခေါင်ဆံပြကြီးရွာဖုံးကြီးကျောင်းတခုမှာခိုးလုံးနေတဲ့စီဆိုင်မြို့ခံတို့ကနေရထိုင်ခြင်းအတွက်တွေးပူစရာမလိုပေမဲ့နေ့စဉ်စားရေးတောက်ရေးအတွက်အခက်အခဲဖြစ်တယ်လို့ပြောပါတယ်
။ဆောက်ဖို့တောက်ဖို့ပဲပေါ့နော်။အဲ့ဒါပဲသိရတယ်။ဒီကနေရထိုင်ကျတော့ဒီဖုံးကြီးကျောင်းမှာပေါ့နော်။ဒီ Suddenly Illumination Like Call နော် Like Like တာပေါ့နော်။နေ့စားလာတယ်။လုံးဝ Lockdown မဟုတ်ဘူးပေါ့နော်။ထိပ်တာပြောတော့မှာနော်ကိုကသူ့ဆောင်ဆိုအသားငါဆိုတိတ်မစားရဘူးပေါ့နော်ဒီဒီရွက်ပြီပေါ့
မြန်မာနိုင်ငံအနောက်မှာပဋိပက္ခတွေနဲ့ကက်ဘေးဆိုးတွေကြောင့်ကလေးငယ်6တန်းအပါဝင်ခံပန်းချေလူပေါင်း 18.6 တန်းဟာအရေးပေါ်စာနာမှုအကူအညီတွေလိုအပ်နေကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကဒီသတင်းသက်သေကြားရောက်တဲ့ကမ္ဘာလူသားချင်းစာနာထောက်ထားမှုနေ့မှာတတိပေးထားပါတယ်